Going to be speaking in English and in Burmese.
Okay.
This is a Dhamma talk hastily arranged, you know, last night by Venerable Wayaminda. I feel good enough physically that we should arrange this Dhamma talk, so I told him. And he reads this, I'm grateful to everyone who and who is here today at a short notice. I'd like to focus on one aspect of human life, being accepted and being rejected, both sides. Being accepted in a community and being rejected. Usually, okay, we want to be accepted. To be rejected, if you go to work, if you see people forming small group, you go out for lunch and you call one or two people, three people, and the other people, they don't feel included. But it's for practical purpose that you go out in small numbers. It's easier to make decision, to share, to decide, to keep up with time like this, and it's a lot easier. But the thing is that when you form a group, you risk alienating other people. In the same company, in the same workplace, people that don't go out for lunch with you, they don't feel as close to you. Like that. So, the subconscious feeling of being accepted, being rejected, is there. Okay. If you... say, for example, we have how many months here now? 6 months. We have six. If you invite only two months outside, and that doesn't include me, I feel rejected. I feel, you can see, you know, the feeling. And I always wonder, you know, because when children come to Sunday school, and sometimes they don't come, there's one of them has a birthday party, and they would invite some of their friends from the class, not all of them, and those who don't get invited, I have never asked them, you know, how they feel, but we just get on with the lesson and all that. Those who get invited, they feel special. You feel special. If you get invited to a wedding, you spend big money, okay? buying it a new set of clothes. I just learned quite recently that each time you go to a wedding, okay, you have a nice a set of clothes. You know, it's done each time. It's very costly, but you know, you feel the privilege, you feel special being invited to witness the special occasion on two people's life, and you are prepared to spend on that. You feel the joy of being accepted into their circle, inner circle. Sometimes celebrity wedding and all those things, you know, people really want to go. Those who can't go, they would use a big camera paparazzi to spy on the couple and anyone who comes to the wedding like that. Another way that people feel accept is that okay. So this is Gomang. If Gomang tells me something he considered to be secret, but it turns out to be gossip, when he tells me that, I really feel he includes me into his inner life. And that makes me trust him. Because I feel secure when he accepts me. When he accepts me. But this thing, we can go on and on. We can talk endlessly. But this is part of life. Part of life. We can start in scientific term, we can start from survival instinct. Like Charles Darwin said, survival instinct. You already know the survival of the fittest. Somebody, you know, the species who are the fittest, the strongest will survive. The rest, we perish, we get eaten, we get bitten. In the jungle, if you are a solo animal, your chance of survival is less. Mostly, you can only survive in a group. So that's important for your survival. For your survival. Then, how do you do that? To survive, because what the psychologists and the scientists say, self-preservation. You want to preserve yourself, you want to go on and on. You know one day you will die, but you want to pass your gene. Okay, your children will live, and your grandchildren will live. They will preserve your gene like that. So people go through all the difficulty, you know, to do self-preservation. And people who don't have children, they care for their you know, nieces and nephews. This is also a form of self-preservation. Then, you see, this self-preservation tendency is very strong in us, in human beings. In Buddhist Abhidhamma, we say, the first moment of our birth, the first moment, is called Lobha Muse. The consciousness associated with the will to live. The will to live. So the will to live is very strong. That is why, you know, we survive all the difficulty as a child in the womb, and then after we were born, you know, we survive all these things. Of course, with the help of our parents, but we survive all those things. This is the strong will to survive, to exist, to be alive. So the Buddha actually uses this will to live as a basis of compassion, as a basis of empathy, to empathize with people. Anyone wants to live just like me. So I should feel compassionate towards them. So this is what we call in Burmese Gochen Sase. It starts from here. The empathy. So the need for self-preservation means we are always on the look for danger. Any danger, you know, we are very careful. We think about dangers more than anything else. What can be dangerous? Okay. If everybody pay tax, and if one doesn't pay tax, now you think about the dangerous side of not paying tax. If everybody eats a hamburger and you are the only one not eating, now you feel the pressure, peer pressure. You feel this because you want to be accepted. Children in the school, they want to be accepted. They don't know this one. So if other go for a certain trend in dress, in speaking, in pronunciation, in reading, so whatever fashion that they come up, other will follow because they don't want to feel left out. By being left out means, okay, you're outside the community, you are not being accepted. To be accepted, we contribute into the group, into the society. And we try very hard to be accepted. We try very hard. We go to school, we learn more than we need. Always more than we need. One day, I asked a young man who went to the same college as me in Oxford, St. Anne's College at Oxford University. He studied chemistry. After a few weeks, this is not for me. And he changed to mathematics. And he graduated with mathematics. I tried to look at his language, I couldn't understand. Because there are no numbers in very advanced mathematics. After a hard study of 3 years, he graduated, he got a job. It's a lot easier than other places to get a job. In Oxford, because before you graduate, company, they come and they make presentation, they entice you to join them. So usually, as soon as they graduate, they get a job. The longest they take is about 6 months. So he got a job. And I asked him, what's your job? He's a payroll master. What do you have to use from what you learned from up to A level and your education from Oxford? Hardly anything, just basic mathematics. We learn a lot what we don't need. But we have to go through all those pressure to be accepted. That you have a degree, that you have got a university education, all sorts of things to be accepted. So the need to be accepted is a big pressure. To have a house, to have a shelter on our head, is a necessity. But we do a lot more than that because we want to be accepted. We want to be accepted. We want to be accepted sometimes by a certain class of people who spend a lot of money. So there's more pressure. There's more pressure. If people ask you, not here in Singapore, but in England, if you ask you, have you been to Mallorca? Have you been to Portugal on holiday? Have you been to Greece on holiday? I have not been to any of those places. And if I can't do any conversation with them, immediately I'm outside of the conversation. I'm just outside the community. You get pushed out. You see? And that pressure, the pressure of being rejected, comes with the pressure, the pressure of being accepted. But we don't see the link between them, usually. We just go for one. We want to be accepted. We don't want to be rejected. As a result, we do many things unnecessary. We do many things unnecessary. We kind of, torture ourselves like this. In Bangkok, people in the provinces, people who have enough money. There is a trend that everyone has a house in Bangkok. they hardly live there. Or if they go there, they just go there for a short while. The high cost of maintaining it. And you also drive up the prices. Some people that I know them, they have to drive many hours between two houses. Between two houses. But to be accepted, it is a fashion among the high-end people to have a house somewhere that you want to have it. Just to be accepted. Just to be accepted. I have to examine myself, you know, because when I was young, it was not usual for monks in Burma to study English. So I have to ask myself again and again, why did I learn English? Did I want to be accepted? And once you get accepted, if you don't speak proper English, if you don't speak proper English, and then you know, you're not being fully accepted. So, in the world, everywhere, people form so many little clubs. And trying to fit into those clubs is to create pressure. Is to create pressure. And sometimes unnecessary. But to be part of a group, say for example, for lions they call this pride. A group of lions is called a pride of lions. Wolf, you call this a pack of wolves. If a wolf lives alone, it's very, very difficult to find food. For us, if we live alone, it's very difficult to survive. No contact with other human beings, very difficult to survive. We need other people. If you're an engineer, you need nurses, doctors, the farmers, the communicators, you need everybody else in your life. If you're a doctor, you need everyone else as well. Even you need another doctor. The need to have other people is just so huge that we cannot ignore being part of the community. We cannot live alone. This is the reality. The reality. So, in order to survive, that we go extra miles to be accepted by the society so that we can live in this society. Along the way, in trying to be accepted, we create a lot of extra suffering. So today, I just want to bring you this awareness. To be accepted, there's a burden. Before you come to the Dhamma talk today, this is not a wedding. If you go to a wedding, you dress differently. A lot differently. This is for Dhamma talk, very simple occasion. But you still look into the mirror many times. Let's look into the mirror many times to be accepted. Before I come down here, I told Venerable, I must change my robe. I did change my robe and came down. To the extent of showing respect to the community, this is okay. Showing respect to the community. But sometimes, I use the word competition. We want to outdo other people. I want to be accepted more than you. So, I want to outdo you. Now, this is where I create my own pressure. And that's where I have an impact on everyone else. because I want to outdo. I need to use more resources than other people. If you want to outdo your neighbor because your neighbor has one car, you have to buy two cars. You have to buy two houses. If they go on holiday once, you have to go twice. You have to work twice harder. You see? This is competition comes. Now, we personalize it. We take pride and we take delight in outdoing other people for the acceptance of the community. If you go out to a restaurant, you have a dinner at a restaurant once a week, if I hear that, I go twice. I outdo you. By doing that, I feel very good. But when I hear somebody is doing the same thing twice a week, going out to a nice restaurant, I have to think about increasing it to three. But nothing is free. You have to pay for it. Not just you have to pay for it, you have to make use of the resources. Okay, if we don't have water, we have the same amount of water. If I use more, other people will have to use less. Just, we have limited resources in the world. People are already predicting that one day we will run out of petrol. And what we are going to do, we have to drive with water. They are already experimenting it. Sometimes they also experiment solar. What in Europe, if you don't have sun for about a few months, what you're going to do? You have to buy the sun solar power from other countries. So we use money as symbolic representation to communicate within us. The resources we have at disposal they are limited. But our desire to compete, to outdo, to be accepted, is not. Why we want to be accepted? Because we feel insecure. This is the basics of all. We feel insecure. Not being accepted, we feel insecure. To be rejected, even more insecure. So this insecurity, the feeling of insecurity, is common to all of us. Only when we become enlightened, Arahant, Bhogata Lokata Mehi Seta Yata Nakambati. Whatever your environment behaves, whatever your environment, you don't feel affected anymore. Nakambati, you don't feel shaken anymore. Otherwise, whenever you are in touch with your environment, you are always shaken. You are affected by their decision. If people say, you know, the kind of shirt that you wear is now out of date, people are wearing, you know, a new one. That brings pressure on you. That brings pressure. Usually, we only see the burden of being rejected. The burden of rejection. We don't see the pressure of being accepted. Today, I repeat again, my intention is to highlight that there is an equal pressure, equal burden in being accepted. That is why one great meditation master says, treat yourself as a beginner every day, as a beginner in meditation. When you say you're an experienced one, now yesterday, if you could sit 1 hour, today, if you can only sit 20 minutes. Your yesterday doesn't accept your today. Okay. You are two person now. Yesterday, who could sit 1 hour? Today, who could sit only 20 minutes? When you compare these two, this comparison shakes your confidence. In Pali, we call this mana. Mana means comparison. You compare yourself yesterday and today. So, to free yourself from the burden of the past, this meditation teacher says, regard yourself as a beginner every day. Even if you have been meditating for 20 years, just regard yourself as a beginner. You have a fresh start every day. A fresh start. Meaning, you don't take anything for granted. You don't take anything for granted. You are as careful as a new one, as a new broom. Like that. Anything that goes through our mind, that goes through our mind, has an impact on our body. This is the scientific research. Neuroplasticity. Thousands of them, thousands of books. Indeed, this is a professor from UCLA Medical School. He studied Buddhism when he was a medical student, and he included into his medical research. I can also mention, I'd like to promote another book, Dr. Elizabeth Blackburn, The Telomere. If you put yourself under pressure, you're anxious all the time. Anxiety goes through your mind all the time. That has an impact on your cell, every cell in the body. One of the chapters in her book, okay, she's a Nobel Prize winner, okay, 2009, in medicine or physiotherapy, an expert in DNA. She said, your cells are listening to your thought. This is the title of one of the chapters. If anxiety goes through your mind, your cells can hear that. Because the body, the physical function, they are subconscious. They cannot think and reason independently. Subconscious means they have no independent reasoning. So they take order from the conscious mind. If your conscious mind is always working with anxiety, I have to complete this, I have to do this so that people accept me, so that people don't reject me. If you live with that anxiety all the time, your cell, they take that as a default position. They say, this is a dangerous situation. It's a survival case, life and death. Actually, going out to a restaurant twice a week is not a matter of life and death. You don't go to a restaurant, it's okay, you can still survive. It's not a matter of life and death. But the default position that you give to your subconscious mind and that you give to yourself is that if you don't go out twice a week to a restaurant, you're out. You're out. With that, the cell, they take it that as a default position. Default position. And they work over time as if this is an emergency position. The heart pumps more blood, more oxygen. So physically, you're always tired. What happens is that you get old quickly. according to this research. The telomere means the end of your cell. So if you want to look younger, it's okay to feel accepted, but be careful not to be overly accepted in the society. If you want to be accepted by a celebrity, you want to take photo with them, you want to appear with maybe the president, the prime minister, Hollywood personality, you can see the pressure. In Hollywood, I heard many people, they had to take sleeping pill to sleep, they can't sleep. The pressure of being accepted is so huge. It's so huge. So, we come back to our mind. The Buddha said, Manobhavangama Dhamma. The mind leads everything. The mind leads the world. In creating pressure to be accepted, to be accepted, to be rejected, the mind is the key. So if we train our mind, whenever there is pressure, we look at that with compassion, because you are not alone in facing this pressure. Everybody faces this. At work, you want to be, I mean, if you get, what do you call in, at work once a year or 6 months a year, is this appraiser? Appraiser. And depending on that, okay, people determine your bonus and promotion and all that. It's a time of anxiety. Unfortunately, you know, you can't do without this. Everybody has this. This appraiser. So we are mindful that we live life in the jungle, because our subconscious mind operates like those in the animal kingdom, with impulses, operate just like that. So, with mindfulness, if we're aware of that, then whenever there is pressure to be accepted, to follow suit, we can mindfully judge ourselves how much we can do. With compassion, we say, we decide with compassion. Compassion for ourselves, compassion for our environment, for compassion for the world, for the generation to come, because they will need the resources that we have now. So we use compassion, mindful compassion, mindfulness and compassion for ourselves, for our society, for the planet, in managing the pressure, the burden that we can't avoid, the burden to be accepted, and the burden sometimes we face from being rejected. Because we don't follow suit, we don't conform. In other words, there is pressure, there is burden for both conformity and inconformity, in being accepted and in not being accepted. If you go out to dinner this time, next time, if you don't go, you can see the pressure already. You can see that. Even in a religious function, if you invite some of your friends to come to your lunch offering, and next time you don't invite them, you come alone, they start thinking, what's wrong with him, what's wrong with me, you know, back and forth, back and forth. This is the society we live in. It's not the fault of anyone. We just happen to be here. And we just have to make the best. I'd like to pause a little bit, and I'd like to speak in Burmese. In the end, if you have any question, we can take some question. เนี่ยมาลูกทีนี้ပြောခြင်းတာပြန်เนี่ยมาลูกခေါင်းစီဘယ်လိုပြေးလဲလဲမသိဘူးဟုတ်လူအများလက်ခံမှုနဲ့ညင်းပယ်ခြင်းလက်ခံခြင်းနဲ့ညင်းပယ်ခြင်းရဲ့ဝန်ထုတ်ပုံပေါ့နော်ဝန်ထုတ်ပုံပေါ့အများကလက်ခံတယ်ညင်းပယ်ဆိုတာဒါကကိုယ်ကတတိမထာမိတာ တတိမထာမိပဲနဲ့လူအများကကိုယ်လက်ခံလိုက်တယ်အတိမပြုလိုက်တယ်စိတ်ထဲမှာဝမ်းသာတယ်အတိမပြုလိုက်တယ်မွေးနေ့မှာတစ်ခါ happy birthday ပြောလိုက်ရင်အဲ့ဒီစကလုံးနှလုံးတစ်ခါ it makes your day လေဟိုဟာအတိမပြုလိုက်တာမတိကြောင်ဆောင်လိုက်လို့ဆိုတာတိတ်ဆိုးသွားတယ်တချို့ပို့ဆိုးတာကဟိုကလင်းမယားမင်္ဂလာဆောင်တဲ့ရဲ့မမမိဘူး ไอ้สุดโดยมวยนี่แหละมันไม่อยู่สุดท้ายสิทธิ์แท้มาบาญาผิดตัวแล้วเอาเถอะมะล่ะเดียวๆเนี่ยสิล่ะถ้าမျိုးတွေရှောက်တွေးရှောက်တွေးဟိုဟာငင်းပယ်တာ
ကိုကစီကျူအဖြစ်တယ်ပေါ့လုံးချုံနေစိတ်ထဲမှာလုံးချုံဒါကလူတိုင်းအတွက်ဖြစ်တာလူတိုင်းအတွက်ဖြစ်တာအိမ်အောင်ရှိတဲ့လူရောမရှိတဲ့လူပါဖြစ်လို့ဆိုတော့လူလောကကြီးကတယောက်တည်းနေလို့မရတယောက်တည်းနေသူကအသက်မရှင်နိုင်ဘူးဆာဗိုက်မဖြစ်နိုင်တယောက်တည်းနေပြီးတော့တရားကျင့်တဲ့ဘုန်းကြီးကလည်းပဲကောစရကန်နဲ့တိတ်မဝေးတဲ့နေရာသွားပြီးတော့ဆုံးခံဖို့အတွက် ตัวชาดิอะเหมียวมีโคอะเหมียวหลูหลูหลูดิอันนี้เนาะตะบ้าแท้กูแท้มาเตียจิ่นเนี่ยเสียรู้เลยแหละไปอเปลี่ยนนี่ไปแล้ว supply ตะโลซ้าเสียตอกเสียดิพันธุกูนี้นามมาตั้วฉะทาอะโลพันธุกูลูกขันไปแล้วเตียจิ่นเนี่ยเสียรู้ใช่ ไอ้တော့ဆိုလိုတာကလောကရဲ့သဘာဝကတယောက်တည်းနေအသက်ရှင်ဖို့ဆာဗိုက်ဖြစ်ဖို့ဆိုတာခင်အုပ်စုနဲ့နေရတယ်အုပ်စုဆိုတာလူမျိုးအလိုက်လားဒါလည်းအုပ်စုပဲမိသားစုအလိုက်လားဒါအုပ်စုပဲအမ်ပရော်ဖက်ရှင်နယ်အလိုက်လားဒါလည်းအုပ်စုပဲအုပ်စုပါသာရေးအလိုက်လားပါသာတူတိုင်းအလိုက်လား ဒါလည်းအုပ်စုပါသာရထဲမှာလည်းခါအုပ်စုတည်တည်ဒီလိုထပ်ပဲဒါလည်းပဲ survive ရတဲ့ဒီလိုနေကြအဲ့လိုမရှိဘူးဟိုအဖော်မရှိဘူးအပေါင်းသင်းမရှိတယောက်တည်းဆိုရင်ကိုယ့်ရဲ့အယူဆဒီအသက်အန္တရာယ်မရှိတာမှာကိုယ့်ရဲ့အယူဆကိုယ့်ရဲ့ယုံကြည်မှု เซลเลบเรชั่นโพเซลติเนี่ยโพสรุปว่าไม่เลยสเปนเนี่ยมีแต่14年แล้วกัน14年15年แล้วก็ประมาณสองเจ็ดหยกตอนโตยอดที่ยอมมาตะกมาอังกฤษตะกมาไอ้เดียวกันตัวพุทธภาษาตุยอดจาภาษาแม้ไอ้ยัวเลยที่ยอมมา ဘုရားဘာသာတရားထက်ရှိရဆိုတော့သူကိုယ်သူဟိုတရားထိုင်ဖို့ဘုရားဘာသာအကြောင်းလေ့လာဖို့အတွက်သူအဖို့မရှိဘူးအားငယ်ပြီးတော့ဟိုလေ့လာထားတဲ့တရားအားထုတ်မှုလည်းတဖြည်းဖြည်းလုံးပါပါ ဒီနေ့ကျတော့အဲ့ဒီရွာမှာစပိန်အမျိုးသားတယောက်နဲ့အိမ်အောင်ကြတဲ့ဂျာမန်သူတယောက်ရောက်လာတယ်။သူကမဟာယာနဗုဒ္ဓဘာသာ။ဒီအင်္ဂလိပ်ဒီမာယာထေရဝါဒဗုဒ္ဓဘာသာ။တွေ့တွေ့ချင်းသူတို့ကမဟာယာနထေရဝါဒလုံးဝမခွဲနိုင်ဘူး။ဗုဒ္ဓဘာသာဆိုပြီးတော့ခါတဲ့ကဘာကြီးကအယံတောက်ပြောင်းသွား။အဖော်ရှိသွားတာ။အဖော်ရှိတာ။အဖော်ရှိ။အခုဘုန်းတို့ယူဂိုစလာဗီးယားနိုင်ငံအဟောင်းမှာဆာဗီးယားနိုင်ငံမှာဟာတောင်းတကြောင်းသာတည်ထောင်တာဒါပုတ်ပြီးပြောတာအမှတ်သွန်းတည်ထောင်တော့ပြီးခဲ့တဲ့ဆယ်နှစ်ကဗုဒ္ဓဘာသာ960ရှိအခုဆယ်နှစ်အတွင်းမှာဒီနှစ်ကိုအယောက်တရာတို့လာအခုသူတို့ရဲ့တကောင်စင်းရာဆိုရင်ဗုဒ္ဓဘာသာဥယျာဉ်1560အဲ့ဒီလူတွေအရန်စီအောင်နေတရားထိုင်ပြီဆိုရင်တခါတည်းလာကြတယ်နောက်ပြီးတော့ဟို Facebook တခုပုံမှာဘသူကဒီနေ့ဘလောက်တရားထိုင်ဆိုတော့နေ့စဉ်အမှတ်တမ်းနေအဲ့မှရှိအဲစာအုပ်တွေပါတခါတည်းဟိုလက်လန်းမိသမျှစာကတို့တွေ့နေစာအုပ်တွေဖန်တာပြန်ပြီးတော့ပြန်ဝေကြအဲ့မှာခုဘုန်းတော်ပရမဆုံးဘုရားဘုန်းကြီးကဝယ်လိုက်ပြီးဖွင့်ရတယ်အဲ့လိုနေရာမျိုးမှာသူတို့ကသူတို့ရဲ့အခုမှတွေ့ရှိရတဲ့ဗုဒ္ဓတရားတော်ဒါ survive ဖြစ်အတွက်ကြိုးစားကြကြိုးစားကြအဲ့တော့တစ်ဖက်ကဒေသခံ orthodox ဗုဒ္ဓဘာသာလည်းပဲအဲ့ဒီထက်ကသူတို့ထက်ကလူတွေဗုဒ္ဓဘာသာထက်ဝင်မလာဖို့အတွက်ဝင်လာစဉ်အရင်သူတို့ကဟုတ်လူရှုံးသလိုပဲအဲ့တော့ဘုန်းကအော်တိုဒေါက်ကျောင်းကိုအလှည့်သွားတယ်အလှည့်သွားခါကျတော့ဘုန်းမကဟဲလိုပြောတာလေးဘုန်းကလုံးဝပြန်မပြောပြန်မနှုတ်ဆက်ဘူးပြန်မနှုတ်ဆက်ဘူးမနစ်ကတရားဟိုတရားစခန်းသွားခါညို့တို့ညို့အလှည့်သွားတယ်သူတို့ရဲ့ဒုတိယညို့တို့နော်ဗီဆတ်အဲ့ညို့တဲ့အလှည့်လမ်းလျှောက်နေတော့စပိန်နဲ့လူတယောက်ကဘုံကိုဆဲသွားဘုံကနားမလဲဘူးနားမလဲတော့ကိုကဘာမှမဖြစ်ဘူးပေါ့ reject ဖြစ်တယ်မခံအောင်အဲ့ဒါနဲ့ဘာသာပြန်ပြောဟိုဘာပြောလိုက်တာဘာလဲတဲ့ Satan go home မနအိမ်ပြန်တယ်ဘုံကမနလို့ပြောတယ်အိမ်ပြန်ဒါက pressure ဖြစ်တာလေအဲ့ဒါက community level မှာ तू identity identityဆယ်ဘီယံဆိုတဲ့ identity orthodox ဆိုတဲ့ identity တခါတခါ catholic ခရိယံရောက်လာရင်လည်းသူတို့ကမကြိုက်တခြားဘာသာရောက်လာရင်လည်းမကြိုက်ဗုဒ္ဓဘာသာလည်းဒီလိုဖြစ်နေတခြားဘာသာလည်းဒီလိုဖြစ်နေဒီကိုအဲ့တော့ acceptance and rejection ဆိုရလေလက်ခံတယ်ငြင်းပယ်တယ်ဆိုတဲ့ဟာကတယောက်တူးချင်းနေပြီးတော့မိသားစုနေပြီးတော့ဟိုအတိုင်းဝိုင်းပြီးတော့လူမျိုးပြီးတော့ကျောင်းပဲကျောင်းထွက်တဲ့မျိုးနောက်ပြီးတော့ဘာသာနေရာတိုင်းမှာသူကလက်ခံတာနဲ့ညင်းပယ်တာနဲ့ရှိတယ်။နှစ်ဖက်ရှိတယ်။ခေါင်းနဲ့ပန်းလိုပဲအဲ့လိုရှိတယ်။ depression ဒီဖိစီးမှုကိုကင်ထွက်တတ်ဖို့ကအရေးကြီးတယ်။မဟုတ်ရင်လူဖြစ်ရတာလေအယံဒုက္ခများတယ်။မလွတ်အပ်တဲ့ဒုက္ခမလွတ်အပ်တဲ့ဒုက္ခဆိုတော့ voluntary suffering and involuntary suffering involuntary suffering မရှောင်လွဲနိုင်လူရဲ့လို့ဖြစ်လာပြီဆိုရင်အများလက်ခံလို့ရတယ်အခုတရားလာမယ်တဲ့မင်္ဂလာဆောင်သွားရမို့တရားလာလာမယ်ဆိုတော့ခါတဲ့အဘိုးစားလဲပြီးတော့မှန်တဲ့ဟိုအချိန်ချင်းကြည့်ပြီးတော့မှအဲ့နေထွက်လာဟုတ်တယ်အများလက်ခံအောင်နီးအများလက်ခံဘယ်လိုဝတ်မယ်ဆိုရင်အများလက်ခံမယ်စပင်းလက်ခံသူများဒီလိုထားတယ်သူများထက်လည်းနည်းနည်းလည်းထူးချင်တယ်အများလည်းမထူးချင်မထူးရဲအများအသိထူးလွန်းရင်လည်းတခါတော့သူများ reject လုပ်မှကြားတယ်အဖာတို့မှတ်တာ now အများအရန်တူနေလည်းဘုရားဟိုပြင်းစရာကောင်းတယ်ငါဖြစ်ချင်သေးတာဆိုနည်းနည်းလေးထူးချင်စပင်းလေးစပင်းကိစ္စဟာဒါဒါမြတ်စွာဘုရားကဟဲ့ဖိုးရင်ဒီလိုက်ရှင်ဝတ်ချင်တယ်ဆိုရင်ဒါစပင်ချက်ချင်းရဲ့ it hit home. Lu loga yi te ko palao lak khan ao ni ya me pa ha ro phin lun twa bi chin yo ni ya de da kha lu at de lu at do a de ne po bi lo a tin ji yaung ni de sin da kha ma lu at do a tin ji yaung ni de tu a ho ha voluntary suffering chin yo ni de sin da kha involuntary suffering chin yo ni ya de တရားဒဂမကတဲ့ဆုံးစားရတော့ဟိုရွေးကောက်ခံရတဲ့နိုင်ငံတွေမှာနိုင်ငံရေးသမားတွေကပြည်သူလူထုလက်ခံသွားနေရပြည်သူလူထုလက်ခံနေရပါဖြစ်လို့တော့ဆိုတော့သူတို့မရွေးရင်သူကလူကြီးမဖြစ်တော့ဟုတ်တယ်မလားအဲ့ဒါပို့ပြီးတော့သူလုံရင်သူလည်းဒုက္ခရောက်တယ်သူတိုင်းပြည်လည်းဒုက္ခရောက်တယ်အခုသူတို့ပြောနေကြတဲ့ populism ဆိုတဲ့ဟာတွေ populism ဆိုတဲ့ဟာအဲ့တော့အများလက်ခံအောင်လုပ်တာအများဟိုဘာဖြစ်လို့လက်ခံအောင်လုပ်လဲဆိုတော့လက်မခံရင်အဲ့ဒီအများညင်းပယ်တဲ့ဟာကသူကဟိုအယံစိတ်ထိခိုက်တာဟုတ်အယံစိတ်ထိခိုက်ဒါကpractical purpose ya let with the boy ya လူတိုင်းကိုလက်ခံလည်းမရလူတိုင်းလက်ခံရင်သူကလက်ခံမရတော့အဲ့ဒါကြောင့်အုပ်စုလေးတွေဖွဲ့ပြီးတော့လက်ခံအလုံးမှဆိုရင်လည်းပဲဒီတိုင်းပဲအလုံးရဲ့အပြင်ပဲ extra curriculum ပြောမလားသူကလေးချောင်းကလေးစကားနဲ့ပြောရင်ချောင်းဖြစ်အလုံးတွေပေါ့ဒါလည်းပဲအလုံးအပြင်ကကိစ္စဝိစာလူမှုရေးအဲ့လိုဟိုလှုပ်တဲ့နေရာမှာကုမ္ပဏီကိုအလုပ်ဟာလူတွေအားလုံးကမဖိတ်နိုင်မဖိတ်နိုင်အဲ့တော့ခုနီးရတငယ်ချင်းကလပဲခေါ်တယ်ခေါ်တဲ့ခါကျတော့ဟိုအတိုင်းဝိုင်းတစ်ခုထဲကိုကိုကလက်ခံခံရတယ်အတိုင်းဝိုင်းတစ်ခုကကိုကိုလက်ခံတာဒါကိုကိုကစိတ်ထဲမှာ secure ဖြစ်တယ်လုံခြုံအလုံးမှာအာဂွယ်မလို့ရှိတယ်သူရှိတယ်ဆိုရင်ပြောရမှာလို့ရှိတယ်တိုင်ပြမဲ့လို့ရှိတယ် acceptance ဒီတရားနဲ့ပြီးတော့တယောက်ယောက်ကအတူတူလုပ်နေကြအတူတူစားနေကြအတူတူသွားနေကြအဲ့ဒါတွေကိုရှော့ပြီးတော့လုပ်တယ်မဟုတ်နဲ့ပဲမပါတော့ဘူးဆိုရင်ကြည်ကြည်လည်းလည်းဆွေးနွေးပြီးမှအပြောင်းလဲလောက်တာမျိုးမဟုတ်ရင်ထိခိုက်စိတ်ထိခိုက်ကြဘာများဖြစ်လဲမသိဘူးသူကနောက်ဆုတ်သွားပြီးအဲဘယ်လိုဖြစ်လဲဒါ pressure တွေစိတ်ဖြစ်စီမှုတွေလူအများလက်ခံရတာလေဒါကဟိုစိတ်ဖြစ်စီမှုတနဲ့အောင်မလုံခြုံတဲ့စိတ်နဲ့သွားအောင်အဲ့ဟာကာကွယ်တဲ့နေနဲ့သူများလက်ခံလို့လက်ခံတဲ့လက်ခံပြုလက်အများလက်ခံတဲ့အခါမှာရှိတဲ့စိတ်ဖြစ်စီမှုအများစုကမတွေ့ဘူးစိတ်ဖြစ်စီမှုတမတွေ့ဘူးဘုံဘုံအင်္ဂလိပ်ဟာအခုတည်းထိလေးလာနေတော့အခုကြတော့ဒီဟိုဆိုစာဒီ different level သူတို့ပြောတဲ့အင်္ဂလိပ်စာနားလေအဲ့ဟာကmind your language ဆိုတဲ့ BBC program တခု YouTube ထဲမှာရှိတယ်အဲ့ထက်ဆရာလေအင်္ဂလိပ်စာသင်နေစအင်္ဂလိပ်သူကရုပ်လဲစမ်းတယ်လူလဲဟိုလက်ခံတယ်ပေါ့မင်းသားရုပ်ရှင်မင်းသားဆိုတော့လူလူသိညာတယ်ဘာဖြစ်လဲဖြစ်တယ်လက်ခံနောက်ပိုင်းကျတော့သူအလုတ်ပေါင်းသွားတဲ့ခါကျတော့ဝင်ဝင်နေသွားတော့အများကလက်မခံတဲ့တန်သူမခံနဲ့နောက်ဆုံးသူကတက္ကစီဒရိုက်ဘာဖြစ်သွားတာသူလုံးဝလက်မခံဘူးအရက်တော့တယ်နောက်ပိုင်းကျတော့သူကသူဟိုကဆုံးစင်သွားတောင်ကိုရီးယားသမ္မတဟောင်းတယောက်တော့မှအဲ့လိုလုပ်သွားတယ်လေဒါပ သမရအထိဖြစ်တဲ့ပုဂ္ဂိုလ်ကဒီလိုလုပ်ပါအများကငင်းပယ်တဲ့တန်ချစ်ပယ်တဲ့တန်လုံးဝမခံဘူးထားတော့မြတ်စွာဘုရားဘုန်းကဟိုဟိုတခါတခါဟိုဘုရားလောကရနေတွေ့တဲ့ခါမှာလေမြတ်စွာဘုရားကိုပြန်ပြီးတော့မြတ်စွာဘုရားကုန်းကိုပြန်ပြီးတော့တွေ့တယ်တရားကျင့်နေတဲ့ချင်းတရားမရသေးဘူးပင်စားပြီးက၅ဦးနောက်ပြီးတော့ဟိုဗုဒ္ဓဖြစ်မဲ့ဂေါတမယဟန်တနေ့ကြတော့တနေ့ကြတော့အစားတော့မစားဘဲနဲ့ဒီတရားကျင့်နေကျင့်နေဒုက္ခရစရာကိုပြစ်ပယ်ပြီးတော့ဒီနိလန်ကမဟုတ်သေးပါဘူးတရားမရဆိုအဲ့ဒါကိုရက်လက်တယ်ရက်ပြီးတော့အစားတော့ပြန်စားအားလုံးတည်တဲ့အတိုင်းနှုတ်ကနာပြန်ဖုံးတယ်အမ်သူစားတာကတ်တယ်အဲ့ဒီဟာကိုသူ့ရဲ့အပေါင်းဖို့၅ဦးပြင်စားရင်ငါကိုလုံးဝတစ်ချက်လို့တစ်ချက်လို့ပဲဒါမကောင်းဘူးဒါလုံးဝ failure ဖြစ်သွားပြီဒါမဖြစ်နိုင်ဘူးသူကလုံးဝထွက်သွားတယ်လုံးဝထွက်သွားတယ်အဲ့ညံမှာမြတ်စွာဘုရားဘယ်လိုခုတ်လုပ်တယ်ဘယ်လို gain တယ်ဆိုဘုံဘုံကမစင်းစားတယ်ဒါနဲ့အဲ့ဒီဟာကို he got through that လေအဲ့ဒါကိုဖြတ်တန်းညာတယ်ဘောကအဲ့ဒါကိုတွေးပြီးတော့အရင်အားရှိအရင်နဲ့ကြည်ညိုအရင်နဲ့ကြည်ညိုဟိုလက်ခံပြမဆိုအဲ့ဒီ၅ဦးကအရင်လက်ခံတယ်လေအရင်လက်ခံတယ်တိုးထဲမှာကြင့်ကြံအကုန်လုံးပြုစုတယ်အားဒါရတယ်ရတယ်ဆိုပြီးတော့ဘေးကနေပြီးတော့ cheer up လုပ်တာပေါ့ဆုံးတထလဲစားလိုက်ရောဒါတကယ်အကြည့်ကြီးတယ်မရတော့ဆိုပဲ့ပဲ့နဲ့နဲ့ညင်းပယ်တယ်သူတို့ကထွက်သွားလိုက်တယ်တယောက်တည်းပဲကျန်တယ်လူ6ယောက်ရှိတယ်တယောက်တည်းပဲကျန်တယ်ဒါလက်ခံတဲ့ဟိုသူများလက်ခံတဲ့အခါမှာဖြစ်ပေါ်လာတယ်ဝန်ထိုးဝန်ပိုးအဲ့ဒီဝန်ထိုးဝန်ပိုးကသူတို့ညင်းပယ်တဲ့အခါမှာဖြစ်ပေါ်လာတဲ့ဝန်ထိုးဝန်ပိုးနဲ့ညီမျှခြင်းသူတို့ပဲဒီဟာကိုအများမသိဘူးလက်ခံရတဲ့ဥပမာချက်နာမည်ကြီးတဲ့ဆိုတော့ဟာလူတိများတဲ့ဟို Facebook ထဲမှာလည်းပတ်တီ Facebook နောက်တစ်ခုတင်လိုက်ပြီဆိုရင်တခါသူများရဲ့ share တဲ့အများကြီး comment တွေ account တွေအများကြီးပဲလာတယ်အဲ့ဒါသတိထားသတိထားအခုထပ်ပြီးတော့ဟုတ်တပ်ပုံတင်လိုက်တယ်ဘယ်သူမှ comment မလုပ်ဆိုတော့နောက်တစ်နာရီထက်ကြည့်မလာတယ်တော့နောက်ထပ်ကြည့်ဝန်တော့ဝန်ပိုးလေငါများ reject ထိပြီလားမသိတော်ထဲမှာ animal kingdom ဆိုတဲ့ဆန်နေတကောင်တိုင်းနေသူ့ကိုယ်သူကာကွယ်ရတာမလွယ်ဘူးဟိုကျွဲရိုင်းနေဆိုရင်သူကပုပ်စုနဲ့နေရတယ်အဲ့ဒါမှချင်းသေးတို့ချားတို့ရဲ့တန်သူကခံတယ်အဲ့ဘေးရန်အန်တယ်ကာကွယ်တယ်တယောက်တည်းအသက်ရှင်ဖို့တကောင်နဲ့အသက်ရှင်ဖို့မကောင်းသူ့မျိုးဆက်ဖို့အတွက် self preservationအဲ့ဒါတရားဘလောက်အထိဟို self preservation မျိုးဆက်ဖို့ဒီဆန္ဒကအသက်ရှင်ဖို့ဆန္ဒကိုတရားတဲ့အသက်ရှင်နေမကောက်မျိုးဆက်ဖို့ပါအဲ့ဒီဆန္ဒဘလောက်အထိပြင်းပြတယ်သမင်လေးတွေတဲ့သမင်ပေါက်ဆပေါက်လာတဲ့အခါမှာအန်ဒရယ်နဲ့တွေ့မပြေးနိုင်တဲ့ဒီသမင်အသေးလေးအလဲကမှထားလိုက်တယ်။သူဝိုင်းပြီးတော့ခါခွက်ထားတယ်။သမင်အကြီးတကောင်ကအနားရောက်လာတဲ့ predator ဒီကြားဖြစ်ဖြစ်ဖြစ်အဲ့ဒါသူရှေ့ထွက်ပြီးတော့အစားခံလိုက်တယ်။ဒါနောက်ဆုံးတွေ့ရတဲ့သူရဲ့သူတည်းအစားခံတယ်။အစားခံလိုက်တော့ကျန်တဲ့ ့အကောင့်သေးလေးတွေနောက်တစ်ဖွဲ့လုံးကလွတ်သွားတာပေါ့ဟိုအဆင်လေးတွေလည်းဒီတိုင်းပဲငယ်လေးတွေပေါက်လာဆိုရင်နည်းနည်းလေးအန္တရာယ်ရှိတာနဲ့အဲ့ဒီအငယ်လေးကိုဝိုင်းထားတယ် survival instinct ဆိုတာရှိတေးရေးရှင်ရေးဆိုရင်သူတွေးနေတယ်ပေါ့ဒါကဒရိဆန်ဖြစ်ဖြစ်လူဖြစ်ဖြစ်ဒီလိုသွေးနီးရဆိုတော့တယောက်ထဲနေသူကမနီးလို့မရဘူးသွေးနီးရဆိုကြရကောအုပ်စုနဲ့အတိုင်းဝိုင်းနဲ့အများနဲ့နေရအများတဲ့နေတဲ့နေရမှာသူဝန်ထုတ်ဝန်ပိုးလည်းရှိတယ်အကျိုးခံစားခွင့်လည်းရှိအကျိုးခံစားခွင့်ကတော့အန်ဒရယ်ကင်းတယ်ပေါ့အများနဲ့နေရကောအများကြီးလှုပ်ဆံမလို့အဝတ်စားတွေလှုပ်ထပ်ဖို့မလို့အဝတ်စားကောင်းဖို့ရတယ်အများနဲ့နေလို့ကိုလှုပ်တတ်တာတခုပဲလှုပ်ကြံတာကိုအကျိုးခံစားခွင့်ကြံတဲ့လူတွေဒီတိုင်းပဲဟုတ်တယ်ထားကြောင်ချားတော်ဝင်ကပြောတဲ့ဒီ survival instinct ဆိုတဲ့ဟာသေဝင်ပညာရှင်ကြီးပြောတယ်ထားခလူတိုင်းမှာရှိဗုဒ္ဓအဘိဓမ္မာထဲမှာကြတော့မွေမွေချင်းလူကလောဘစိတ်နဲ့မွေတယ်လောဘမူလစိတ်လောဘအခြေခံတဲ့စိတ်လောဘအခြေခံတဲ့စိတ်ဆိုတာကအသက်ရှင်ခြင်းတဲ့စိတ်ကိုပြောတာအသက်ရှင်ခြင်းတဲ့စိတ်အဲ့ဒီစိတ်နဲ့ဘုန်းတော်ကတန်တဲ့အမျိုးမျိုးလောဒန်တန်တဲ့အမျိုးမျိုးခံနိုင်တယ်အသက်ရှင်ခြင်းတာကျိုးစားဒါပေမဲ့အသက်ရှင်ဖို့တဲ့ဘုန်းတော်ကပို့ပြီးတော့လောက်တာဒိဋ္ဌိဆန္ဒကသူကအသက်ရှင်ဖို့ပဲလုပ်တယ် survive instinct ပဲအန်ဒရယ်နဲ့တွေ့ပြီဆိုရင်အဲ့ဒီအန်ဒရယ်ကိုသူကထွက်ပြေးတယ်အသက်ရှင်ခြင်းလို့မဟုတ်ရင်လည်းပဲထွက်ပြေးလို့မရရင်ပြန်ပြီးတော့ fight လုပ်တယ်ပြန်ပြီးတော့တိုက်ခိုက်တယ်အန်ဒရယ်ကြီးတဲ့နေရာမှာသူအတုံးပြုတဲ့ဟို response pattern ကိုပြောတာအဲ့ဒါကို fight and flight ဆိုပြီးတော့ခေါ်ကြတာလေသိပ္ပံအဲ့ဒါ psychology လည်းယူသုံးတယ်လွတ်သွားပြီအန္တရာယ်နဲ့လွတ်သွားပြီဆိုရင်အဲ့ဒီဒိဋ္ဌိဆံတရားသူက relax လုပ်ပြီးတော့ဟောမျက်စားနိုင်တယ်ရေတောက်နိုင်တယ်လူကြတော့အဲ့လိုမဟုတ်ဟာဒီတစ်ခါရုံးမှာဘသူကအာမွေးနေလို့တယ်ငါမဖိတ်ဘူးဆိုပြီးဒလလုံးကောင်းတယ်မှဒီလိုဖြစ်ဟုတ်တယ်မလားဘသူကဆွန့်ခတ်တယ်ထဲတို့အကြောင်းမကြားဆိုခောင်းမှာလို့ဖိတ်လိုက်တယ်ဆိုရင်မင်္ဂလာဆောင်ဖိတ်ဆိုမင်္ဂလာဆောင်ဖိတ်တိုင်းဖိတ်တိုင်းအဝတ်စားအစ်စ်တွေချုပ်လိုက်ကြတာပိုက်ဆံကုံနေမချင်းဘာလို့ကုံနေမချင်းဟိုလက်ဆောင်နဲ့သွားပေးတယ်အဝတ်စားခေါင်းလိုက်ထပ်ချုပ်တယ်ဒါဆိုငါ့ကိုလက်ခံနေဆိုတဲ့ဟာလေဖိတ်ခံဖိတ်ပြီးတော့ဟိုရောက်သွားခါဆိုဒီလက်ခံမှုရဲ့ဝန်ထုတ်ဝန်ပိုးလေးဟိုရောက်သွားတော့ဟာသူများတွေဆယ်သိန်းနဲ့ချိတ်ပစိုးဝတ်တယ်ဆိုတော့ဆယ်သိန်းဝန်ထုတ်ဝန်ပွဲချက်ချင်းတိလက်ခတ်ချက်ချင်းတိဘသူကဘယ်လိုကားစီးလဲဒါတွေကဟို voluntary suffering voluntary burden မလို့အပ်ပဲနဲ့ကိုယ့်ဟာကိုယ်လုံးယူတဲ့ဝန်ထုတ်ဝန်ပွဲဖြစ်သွားတယ်ကိုယ့်ဟာကိုယ်လုံးယူတဲ့ဝန်ပွဲထုတ်မင်္ဂလာဆောင်တဲ့လူကိုဟိုကသွားပြီးတော့ဩမပေးတယ်သွားဆုတောင်းပေးတယ်သွားအားပေးတယ်ဒီလောက်ထိမကောင်းအဲ့ဒီမင်္ဂလာဆောင်ကိုအခွင့်ကောင်းယူပြီးတော့ကိုယ် forum နေနဲ့လုပ်ပြီးတော့ကိုယ့်ကိုသွားပြီးတော့ promote လုပ်တယ်ဟုတ်တယ်အဲ့ဒီအတွက်ကိုယ်ကပေးရနေရာတိုင်းမှာ payment ရှိတယ်အဲ့ဒါကမြန်ဘုံမနာမလဲဟိုဒီ London စားရတော့က27နှစ်ဘာမောက်ခိုင်တရားသူแคลิฟอร์เนียနေလာတယ်သူအလဲလာပဲအလဲလာတော့ကျောင်းဘုန်းကြီးချက်ချင်းလက်ချက်ထားပေးခိုင်းတယ်သူပထမဆုံးပြောတာ There's no free lunch ဘာမောက်ခါရဘုန်းကြီးကျောင်းလာတော့မှာ free lunch မရှိဘူးဟဲ့တဲ့အဲ့ဒါကျောင်းလာတိုင်းဘုန်းကြီးလက်ချက်ပေးခိုင်းတယ်ဘုန်းကြီးဆရာကြီးကတော်ကြီးကပဲဘုန်းကအဲ့ဒါစဉ်းစားနောက်ပိုင်းကျတော့လေပြန်စဉ်းစားကြည့်တဲ့အခါကျတော့လူအတိုင်းဝိုင်းမှာအလကားရတာဆိုမရှိဘူးโอ้ social pressure psychological pressure ันนี้หัวตะกายเจ้ากับพงพิโรเลยเช่นพี่อาเด้ไปใส่ในเชียร์ไหมมโหยในไปอาณาในเชียร์ไหมไปใส่ในมิชูอาณาในมิชูเช่นพี่เตียเชียร์ไหมต้องกู้สโลมิชูเช่นเช่นพี่ยูบีรู้โลกอะไรทำไมเนี่ยเราพลอกแค่เด็กสระเลยเปลี่ยวพี่อาละจุดเปลี่ยวเรื่องมาทำไมอ่ะป้าดูลักษณะเอาแต่ช่วงอาณาชิมันลักษณะเทียนดูขาดอาณาชิอ่ะลูกแต่ช่วงขาดอ่ะไปสั่งชิมันลักษณะเทียนแต่ช่วงจ้าอ่ะบวกดีกรีชีเลยสมันลักษณะแต่ช่วงจังหวะเรื่องบวกยาวลูกใจจังใจอยู่ใจสั่งใจอยู่วิโรไอ้บูดูรามอ่ะต้องมุ่งอยู่เสียจังหวะเรื่องธรรมะทุนยาลักษณะสูงลูกวิโรဒီစေပညာအတော်မပြူတော့ဟုတ်တယ်မသူများလက်ခံလောက်ရတာလေအဲ့ဒါကိုကြည့်ပြီးတော့ဘုံကကိုယ့်ကိုယ်လည်းဂိယုဏပြန်ဖြစ်တယ်လူအများကိုလည်းဂိယုဏဖြစ်တယ်မလို့အပ်ပဲနဲ့ဘုံကလှုပ်တာဟုတ်အများလက်ခံအောင်လှုပ်ရတဲ့ဟာကရှိတယ်တိလာဆိုတော့အများလက်ခံအောင်လှုပ်တယ်အများလက်ခံသူများကိုမငင်းဆဲသူများမနစ်ဆဲဆိုတာဒါအများနဲ့နေလို့ပြောင်းလို့ဘာသာတိုင်းမှာဘာသာတရားတိုင်းမှာဒီတိလတင့်ပြီးတယ်ဒါအများလက်ခံအောင်လုပ်တယ်အများလက်ခံတဲ့ပုံမှန်အချင်းကိုတိလတော့ခေါ်တာတိလဆိုတော့ပကတိဆိုတဲ့အတိတ်ပင်တူတူပဲပါဠိစကားပကတိသူများရဲ့ဖြစ်စည်းကိုမယူဘူးမခိုးဆိုတော့ဒါကပုံမှန်နေတယ်လို့ယူတယ်ဆိုရင်ဒါပုံမှန်မဟုတ်တော့ပကတိမဟုတ်တော့ပကတိဖြစ်တဲ့အပြုမှုကိုတိလခေါ်တယ်တိလဆိုတဲ့စကားလုံးအဲ့ဒီလိုတိလဘယ်လိုလုပ်ပြီးတော့သတ်မှတ်တော့အများကြီးအမြင်နဲ့သတ်မှတ်တယ်အများအမြင်နဲ့ဘာလို့အများအမြင်နဲ့သတ်မှတ်တော့ဆိုတော့အများလက်ခံအောင်လို့အများလက်ခံအောင်လို့အခုခေတ်ကြိုးနေကြတဲ့ဒီမိုကရေစီတို့ဒီမိုကရေစီတို့ဌာကအဲ့ဒီလက်ခံပုံလက်ခံနေတဲ့ကနေ့တနေ့ပေါ့နေ့တနေ့အဲ့လိုမဟုတ်ဘဲနဲ့နေ့စဉ်ဘုံဘုံတို့ဓယာနာပေးတဲ့လူလည်းပဲအများလက်ခံအောင်သူတို့နေကြတာနေကြအဲ့လိုနေတဲ့နေရာမှာလူတလောက်ဘဝကလူအပ်တလောက်ဘဝကဘဝရဲ့အမှန်တရားကလူအပ်တလောက်ကိုကလှုပ်တယ်ဆိုရင်ဘဝကဆင်းပွေဖြစ်တယ်တွေ့ခုတယ်ဝန်ထုတ်ဝန်ပေါ်တိတ်နေရဘူးအဲ့တဲ့ပို့ပြီးတော့သူများကဆယ်သိန်းတန်ပစိုးဘုလကဆယ်သိန်းတန်ဝတ်ချင်တယ်သူလည်းဆယ်သိန်းတန်ဝတ်ရောငါသူ့ထက်ပို့ဆောင်ဘလို့လုံးလက်ဆွဲ8ဟိုဟာဘို့စီဂျီဂျီဝယ်လဲဟိုဘက်ကလည်းပြန်ပြီးတော့ဝယ်ဘလလုံးဘလလုံးမှာကားကောင်းဝင်ကားကောင်းသူလည်းကားကောင်းဝင်ဘလုံးသူများတဲ့တောင်အမြဲတမ်းစဉ်းစားနေအခုကြတော့ society ထဲမှာနေလို့ဖြစ်အောင်အသက်ရှင်အောင်လက်ခံတာထက်သူများတဲ့ပို့ပြီးတော့ငါအလက်ခံရအရာဆုံးသူဖြစ်အောင်အဲ့လိုဖြစ်ချင်တာအဲ့တော့သူများနဲ့အမြဲတမ်းသွားပြီးတော့နိုင်ရှင်နေနိုင်ရှင်တာကိုပါဠိလိုမာနလို့ခေါ်တယ်မာနဆိုနိုင်ရှင်တယ်ချင်းခွင်လို့လည်းတဲ့ပဲရတယ်ပါဠိမာနဆိုစကားလုံးသူများနဲ့သွားပြီးတော့နိုင်တဲ့ခါမှာကိုကตายရင် home superiority complex သိရမှန်ဆိုပြီးတော့ခေါ်တယ်တူတယ်ဆိုရင်ဘာမှပြုဆိုင်စရာမလိုငါလဲငါထမင်းငါစားသူလည်းသူထမင်းသူစားတယ်ဂယုမဆိုင်ဘူးဆိုတဲ့ attitude ကပေါ်လာကတ္တိတမန်ကိုကသူများတော့မရှိတော့ဘူးသူများခွဲတဲ့ပါတယ်ဆိုတာဒါဟိနမန် inferior complexity အဲ့လိုဖြစ်လာသွားပြီးတော့အဲ့လိုပေါ့နိုင်ရှင်ဆိုကိုစိတ်ထဲမှာမလုံးချုံ insecure ဖြစ်လို့တယောက်တိုင်းနေရရင်လူရဲ့သဘာဝလူလောကရဲ့သဘာဝဘဝရဲ့သဘောတရားကသူကစဖတ်မဖြစ်ဘူးစဘာမဖြစ်လို့ဒီ insecure feeling ကငိုရန်ရှိယဟန္တာဖြစ်မှဒီ insecure feeling ก็ตัวเปี่ยวတော်ရမှန်ဖြစ်တာတော့မှမပြောက်သေးဘူး insecure feeling တော့ရှိဟုတ်တာလောကဓမ္မေစိတ်ထံယတနာကံပတိဘလို့ပဲဖြစ်ဖြစ်ကိုယ့်ရဲ့ဘေးဘဝင်ချင်းကဘာပဲလှုပ်လှုပ်ကိုမတုံလှုပ်တော့ဘူးဆိုရင်အဲ့ဒါယဟန္တာတဲ့နာကံပတိမတုံလှုပ်တော့တော်ရပန်နေမတုံလှုပ်တာလည်းရှိအတိုင်းတာတစ်ခုဖြစ်ယထေန္တကိလောပထဝီတိရောတိအထယရဏတုတ်ထဲမှာပြည့်ကြည်ရတယ်လို့အာတကားတိုင်ကြီးလို့မြို့ရဲ့တကားတိုင်ကြီးလို့အယံခိုင်မှာလေးဘက်လေးတန်ကလေးဒီတိုက်လည်းပဲသူကမတုံ့လှုပ်အဲ့ဒီလိုတိစ္ဆာလေးပါတိတဲ့သောတာပန်ပုဂ္ဂိုလ်ဣဒံ विपंगे यदनं तनिद एदेन तिसिन तुवति होतु အဲ့ဒီဟာကိုတိုင်တယ်ပြီးတော့သစ္စာပြည့်တယ်သူများကလက်ခံတယ်သူများကညင်းပယ်ဆိုတဲ့တန်မလို့အပ်ရင်ဒီဟိုနေကသောရပံပုဂ္ဂိုလ်မတုံ့လှုပ်တော့မတုံ့လှုပ်တော့သောရပံပုဂ္ဂိုလ်ကသူ့ရဲ့အတိုင်းသာဒီ society အတိုင်းသာကိုသိတယ်သောရမပုဂ္ဂိုလ်ကသီလလုံးဝလုံးလုံးချုံသွားတယ်။သီလဆိုတာကအများနဲ့တဟစာရဖြစ်အောင်နေတဲ့နေ့ကိုပြောတာလေသီလက။အများနဲ့ဟိုငိမ့်ငိမ့်ချမ်းချမ်းနေတတ်တဲ့အလေးချင်းကိုပြောတာသီလက။အဲ့ဒီသီလသောရမပုဂ္ဂိုလ်လုံးဝလုံးသွားတယ်။လုံးသွားတဲ့ခံကြတော့ဘလောက်ဆွေနှုတ်ဖြင့်လုံးဝလွတ်အပ်တယ်။အများလက်ခံအောင်လုပ်ဖို့လုံးဝလွတ်အပ်တယ်။ဘလောက်ဆိုလို့မလို့ non violence ဆိုတော့အဝိဟိတငြိမ်းချမ်းနေဖို့အတွက်ကိုယ်နဲ့သဘောတူတဲ့လူပဲဖြစ်သဘောမတူတဲ့လူပဲဖြစ်ဖြစ်အယူဆတူရလို့မတူရလို့ဖြစ်သူတို့ကဘယ်တော့မှရံမမူတော့ဘူးသောရပံကဒီလိုဖြစ်သွားတယ်အဲ့လိုဖြစ်သွားတယ်အဲ့ဆင်းရောက်သွားတယ်အဲ့ဆင်းရောက်သွားတဲ့ပုံပေါ်ချတော့အပိုအလုတ်မလုတ်တော့ voluntary suffering ဆိုတာကမလို့အပ်ပဲနဲ့ကိုယ့်ဟာကိုလှုပ်ယူတဲ့ဝန်ထုပ်ဝန်ပို့ voluntary burden သူမရှာတော့မရှာတော့ဘုန်းတော်ဟိုဒီလိုပုရုษရှင်နေကြတော့ဒီလိုပဲအာဟောလူက Facebook friend ပို့များတယ်သူကနည်းနည်းနည်းစိတ်ထဲမှာဒီမျိုးဖြစ်နေဟုတ်တယ်အဲ့ဒါမျိုးကြီးชอบไปတွေ့တာမြတ်စွာဘုရားကဒါကစိတ်ရဲ့အကျင့်ပါတဲ့ဒီစိတ်ကိုပြန်ကျင့်ယူလို့ရတယ်ပြန်ကျင့်ယူစိတ်လည်းကျင့်ယူရမယ်ခန္ဓာကိုယ်လည်းကျင့်ယူရဒါနောက်ဆုံးသိပ္ပံပညာသူတို့လေ့လာတယ်ဆရာတော်ဥတ္တိလာနန္ဒရဲ့တပည့်ပါဒီဘာမောက္ခရဲ့ဒီထဲမှာဘာမောက္ခချုပ်ဆရာတော်ကြီးဥတ္တိလာနန္ဒဘိဝန္ဒကိုကွန်ပျူတာကွန်ပျူတာဒါဆေးချောင်းကဆေးဖမောက္ခရေးဆက်ခက်ဖြစ်ဒီထဲမှာဗုဒ္ဓတရားတော် ਨੇ ဆေးသမပြညာနိုင်ရှင်တာလေသူဒီမခောက်တခြားလူတွေလည်းနိုင်ရှင်တာအရင်တော့ဘုန်းဘုန်းကြားပဲကြားဘူးလေစိတ်ထောင်းတော့ကိုကြည်ဆိုတာကြားပဲကြားဘူးအခုကြားမှာသိဝင်ပညာကဒါသူဒီနာလောက်တာဒေါက်တာအဲလစ်ဘလက်ဘန်ဆိုတာဘုံအရင်တရားတွေတော့အဲ့စာကိုပြဖို့ပါတယ် The telomeres ဒီခန္ဓာကိုယ်ရဲ့ဆယ်ဦးတွေလေဆယ်ဦးတွေအမြဲတမ်းပြောင်းလဲနေဆယ်ဦးတွေရုပ်တရားဒီရုပ်တရားကစိတ်နဲ့အမြဲတမ်းဆက်နွယ်နေတယ်စိတ်ကပျော်ရွှင်နေဆိုရင် तू ကလည်းပဲအသက်ရှိတယ်ပျော်ရွှင်နေစိတ်ကညစ်တယ်ဆိုရင် तू ကချိခိုက်တယ်အဲ့စိတ်ထောင်းတော့ကိုကြီးစိတ်ပြူတော့ကိုနုဆိုတာမြန်မာစကားဒါအပိဓမ္မာနေလားအခုကျမှသိမှန်ပညာနေလား Professor Elizabeth Blackburn က2009ခုနှစ်တော့ Nobel ဆုရတာဆေးသိပ္ပံပညာနဲ့ဆေးနဲ့ physiology တို့တခုတည်းပေးတာသူကရတယ်အဲ့ဒီဘုန်းတော်ရဲ့ဆယ်မှာဆယ်ရဲ့အဆုံးကိုထဲလို့မရခေါ်တယ်ဝါချတော့လက်ထင်စကားကထိုင်လို့ဆိုတော့အဆုံးလို့ထည့်ပေးရတာ And it's how it's so. Say it, delu. Say town one. Say it, delu. Talk at yalu. To me, lemakam, my child will carry a poor loaded. To me, mean bedded tango, mechanical. Elu so yang to her. Talk at new mugo. A dog at it can. He say a song a canal in a tool already at that tool. Say pure lujaro, say in our county lujaro. It is telling me at that she read. To do it in a low tara. Yodin to the Nalo tara more. Anyhow, with psychology in a low to the Nalo tara. Mindfulness to the art and a hand to the Nalo tara. I'm you the mean here. Watching it into the way. Nails alone a single mother, and now time a single mother at the yard. Clay nails. Clay go, sound shot. Poaching it to the way. Time at the yoka, a yan nude, the yoka, yo a yan jar. Yo yan jarro. The way is hago jira kajaro, yo jar and luka, do you tell me aga, canaline do that. Pure Luca, no pure Luca, to tell me at that she. Ha, Tabani Laros were, yo bainia, shinjalunia. And at Ruye, the emotion could manage Loka. Ow, to the Nalo, to the Nalo, the Seiko Chanda on Tadadelu, Loga Dango, Chidania, ma, oh, the boat have money. Tu jaro lodan dan ko po khan nai ne po ho ti lo taung thin bi lo fight and flight mode thai ko khan na win na myo mishi u a ye bo a nei tha myo che khan na win da lo mishi u a ye bo nei tha so bon wa sin ne ma ho tha de tia le shi de a che ro ma shin ja ro a ye bo tha na di a ye bo lu na atwet da so de tia le de bon shi a ye bo tha na ma so yin ပစ္စည်းတွေအများကြီးထားတယ်။တခြားဝေါ်ထင်မှာမထားတဲ့ပစ္စည်းတွေထားဆိုအသက်ကဲရအောင်။တခြားဝေါ်တွေကျအသက်ကဲဘုံမဟုတ်တော့အဲ့လောက်ထင်မထားရအောင်။အဲ့မှာကျတော့ဆရာဝန်တွေရောဆရာမတွေရောပစ္စည်းတွေပို့ထားတယ်။ပစ္စည်းပို့သွားအောင်။အီမာဂျင်စီဆိုရင်ရှင်းရအင်အားပို့သွားအောင်။ပြင်သစ်မှာအခုအီမာဂျင်စီလောက်တာဟိုရဲတွေစစ်တပ်တွေပို့ပြီးတော့ချထားတယ်။ပတ်စံပို့သွားအောင်။လူလက်ကြီးတိုင်းပဲ physical system, physiotherapy system, this kind of thing. In Ayubo, though, Arali Horta, Tiali to Boshi, the same. So, Luraga, Eddie, a yebo, Madizega, a yebo, need had a crana windway, subconscious mudka, fight and flight mode of crana windway. Malu Abana windway. รู้อะไรเนี่ยวะอเมียละขันเอาเตียเอาไว้ละขันนี่มันแท้ในเฉดตัวให้จริงอ่ะเคสอ่ะไม่ใช่ยถาบ่มากาบ่คณะทุจิเนี่ยตาลืมตาเฮาทําอะไรคณะทุจิตรุขอล่ะขอล่ะบางรอง
compulsive disorders อะไรผิดป่ะถ้าเนี่ยเบอร์ดินถ้าเนี่ยวนทุบหมดอเมียละขันเอาจุซาละถ้าพ่อยพ่อยเนี่ยไม่เลยเป็นธรรมสิยะตะบวยบิตะบวยเลิกอยู่อะไรถ้าก็งาบวยยาดิตะบาเสบวยยาดิตะบาบวยเนี่ยเสร็จโคหาแน่นี่สุดสามทับเพียงเข้ามาไอ้เพรสชั่นนี่สิตะกาเนี่ยอดีจาว ไอ้จองปูออนเลยไอ้จองปูไปแล้วหลุดเลยหุบไปจองเต็มอ่างทินเลยสุดเต็มไม่ตั้วหรอกหุบหุบเพรสชั่นนี่วนทุบวนปูวนทุบวนปูไอ้တော့นโกกระตุชื่อยินสวยวนทุบวนปูอ่ะชื่อนี่ลูกบัวตาช่างลูกไม่เอาถ้าโก involuntary burden ขอครับไม่ช่างล้วยไหนเนี่ยวนทุบ Xiang Lui Nene Ha.
ကိုအိတ်ကသုံးလို့ကောင်းနေသေးတယ်ဒါမဲ့ကိုအတန်းထဲကလူတယောက်ကအိတ်အစ်ဝယ်လို့ကိုယ်ဝယ်ရမယ်ဆိုတော့ဒါမလို့အပ်တော့မလို့အပ်တော့ကိုကားဖဲချင်းကားဟောင်းဖြစ်သွားတော့ဆိုတော့ဘယ်အိမ်ကကားဝယ်တဲ့ချင်းကိုကားချစ်ချင်းဟောင်းဖြစ်သွားတယ်ကားမဟောင်းသေးဘူးဘယ်မှာသွားဟောင်းစိတ်ထဲမှာသွားဟောင်းဒါက voluntary burden ကိုဟာကိုလုံးယူတယ်ဝန်ထုတ်ဝန်ဘူးကိုကိုလုံးယူတယ်အဲ့ဒီတော့ဘယ်ဟာကဝန်ထုတ်ဝန်ဘူးကိုယ့်အကောလို့ယူတဲ့ဝန်ထုံးဝန်ပိုပဲဟာကားတော့ဖြင့်ဘဝကပေးတဲ့တဘာဝပေးတဲ့ဝန်ကိုထုံးဝန်ပိုဒီအားလေးတည်ရင်သာရင်စသာရတော်ညတ်တော်နာအသာရင်စအသာရတော်ဓမ္မပဒရေမှာပါတယ်အနိစ္စာကိုအနိစ္စာမှန်သိတယ်အနိစ္စာမဟုတ်တယ်ဟောလေအနိစ္စာမဟုတ်မှန်သိတယ်အဲ့ဒီလူကိုပညာရှိလို့ခေါ်ပါတယ်ဒါဘဝကိုနေတတ်ဘလောက်ကတော့ဖြင့်လူအပ်တယ်အများနဲ့လိုက်လျောညင်းနေဖို့လူအပ်တယ်အလူတယောက်ကခြွေထပြီးတော့ဝတ်တယ်ကိုယ်ကလှိုက်ပြီးတော့ဝတ်မယ်ဒီတန်းကနဲတာမဟုတ်ဘူးဒီဝန်ထုတ်ဝန်ဘူးဟုတ်တယ်တော့အများကလက်ခံတဲ့လူအများသိနာမည်ကြီးဒီဟာတွေအားလုံးနာမည်ကြီးမှမဟုတ်ဘူးနာမည်မကြီးလို့အများကလက်ခံသူကကိုယ်ကနေရတာလူလောကကြီးထဲမှာနေရတာအများကလက်ခံအောင်နေရတယ်အဲ့ဒီနေရတဲ့အတွက်ကြောင့်မလို့သူပကတိဝန်ထုတ်ဝန်ဖို့သူကသူပါပြီးသားဒါပေမဲ့ကိုယ်ကပို့ပြီးတော့သူများလက်ခံအောင်လုပ်ချင်လို့အပို့လုပ်တယ်ဟာအပို့ပါလာတဲ့ဝန်ထုံးဝန်ပို voluntary burden အဲ့ဒီဝန်ထုံးဝန်ပို့ရှိတယ်ဆိုတာဒီနေ့တရားပွဲမှာဘုန်းကတရားလေးတစ်ခုပဲပြောပြချင်အဲ့ဒီဟာလေးသတိထားပြီးတော့ကိုယ်သတိလေးနဲ့တွေ့သတိလေးနဲ့ကြည့်သူများပြိုင်တာကြည့်လိုက်တဲ့ဆိုရင်အဲ့ကိုယ်ကယုဏဖြစ်မလို့အပန်းနဲ့မလို့အန်တဝန်ထုံးဝန်ပို့သွားပြီးတော့ယူနေတယ်ဆွဲနေတယ်ဆိုရင်ဘေးကနေပြီးတော့ကယုဏဖြစ်ကိုယ့်အကူအဲ့လိုလုပ်ချင်နေဆိုရင်ကိုယ့်အကူပြန်ပြီးဂယုဏဖြစ်တတိလေးနဲ့ဂယုဏလေးနဲ့ဂယုဏအတိခေါ်တာပေါ့ mindful compassion ဆိုတာဂယုဏအတိအဲ့ဒီဂယုဏအတိလေးနဲ့နေသွားရင်သူများငင်းပယ်တဲ့ဝန်ထုတ်ဝန်ပို့လေကိုခံနိုင်တယ်အတိုင်းအတာတစ်ခုထိသူများလက်ခံတဲ့ဝန်ထုတ်ဝန်ပို့လေအတိုင်းအတာတစ်ခုထိလက်ခံနိုင်တယ်ဘုဒ္ဓဆင်းရဲ့တိုင်းတာရပေါ့ကဲအားလုံးကြမ်းချမ်းသာကြပါစေAny question တော့ကြသူညံ့ညင်းပဲမှာကြောက်လို့ဆိုရင်မေးရပဲနေ။ဟောမေးစစ်ချင်ဒီဖွန်မတ်တနေ့နဲ့ပါ7နဲ့တူလိုက်ပါအောင် face contact ne wo chang pu shin lin ti chin de pho ne di ni phaya khong si ne set nwet pi lo pyo lai me le thi pho mong do ye lou yet de na lou yet de a long ga tu ga a chu tae mu shi de the physics the theory time a chu tae mu shi impact shi reaction shi de ဒီဟာကကိုကြိုးတာဆိုတာရောလှုပ်တာခိုင်တာရောအများကိုထိခိုက်တယ်ဆိုရင်သူကဆိုးကြိုးရှိတယ်အများပေါ်မှာကောင်းတယ်ဆိုရင်တော့ကောင်းကြိုးရှိတယ်ဒါခံရရဲ့ basic အင်္ဂလိပ်လိုပြောရင်တော့ဒါက responsibility ပဲ moral responsibility ကိုခံရကိုလှုပ်တဲ့ဟာကိုပြောတဲ့ဟာကိုတွေးတဲ့ဟာကိုပြန်ပြီးတော့တာဝန်ယူတာတာဝန်ယူတာ responsibility အများနဲ့နေရတဲ့အများလက်ခံအောင်ဆိုတော့ဒီဟာလိုတယ်တယောက်တည်းနေရင်တော့ဘာကြီးကတိတ်ကိစ္စမရှိဘူးအခုကြတော့အများနဲ့အတိုင်းလူအတိုင်းဝင်းထဲမှာနေတဲ့ခါကြတော့ကိုမကောင်းတာလုပ်ရင်ကိုယ့်ရဲ့လုပ်ရကအများကိုထိခိုက်တယ်ကိုကအာနာရှိတယ်ပတ်စံဖို့ရှိတယ်ဩဇာဖို့ရှိတယ်ဆိုရင်ကိုယ့်ရဲ့လုပ်ရကသူများကိုပို့ပြီးတော့တောင်းမှာအကျိုးသူများပေါ်မှာအကျိုးတတ်မှုရှိကောင်းနေဖြစ်စီမကောင်းနေဖြစ်စီအဲ့တော့ဒါရီယာတဲ့သူကကိုယ့်ရဲ့လုပ်ရကအလကားမဖြစ်ဘူးသူအချိန်ပန်လို့သူသက်ဆိုင်ရအကြောင်းတရားတွေရှိတယ်ဆိုရင်သူပြန်ပြီးတော့အကျိုးပေးတယ်ကောင်းတာဆိုရင်ကောင်းတယ်မကောင်းတာဆိုမကောင်းတယ်သူအကျိုးပြန်ပေးအဲ့ဒါတော့ဝိပါကပေါ့ဒါနဲ့ဒီကံတရားနဲ့ဝိပါကတရားနဲ့ကံနဲ့သူအကျိုးနဲ့အကျိုးပေးတာဒါက level တစ်ခုမှာအဆင့်တစ်ဆင့်တစ်ခုဗုဒ္ဓတရားတော်ကသင်ပေးတာတော့ဒီဟာကိုကြော်တဲ့အဆင့်တစ်ဆင့်ရှိသေးတယ်။မိုက်ညာဘုံညာဆိုတာကံတရားကိုကြော်တာ။ကံတရားကိုကြော်တာ။ကံကအကျိုးပေးနေတဲ့သူကဘဝကဆက်လာတာကိုဘဝဆက်လာတာ။အဲ့တော့မိုက်ညာဘုံညာရောက်ရသွားပြီးတော့အစရူးချင်းရဟန္တာဖြစ်သွားပြီးဖြစ်ပြီးဆိုရင်ဒီကံကံအကျိုးကမရှိတော့ကံကနောက်အကျိုးပြန်မပေးတော့ဘူးပေါ့အဲ့ဒါက level အဲ့ဒါကဆိုတော့လောကုတ်တရားလို့ခေါ်တာကံကံအကျိုးပေးနေတဲ့ ਨੇ ပဲတရားကိုတော့ဒါလောကလို့ခေါ်တာတချို့တခုကကတော့ကံရဲ့လောကတချို့ကတခုကြတော့ကံမိုက်ခရဆိုတာကအဲ့ဒါလောကုတ်တရားရဲ့ ਨੇ ပဲတခြားမိကွန်းတွေရှိဒီနေရာမှာကံဆိုတာကပရိသင်တွေကိုအကျိုးပေးတဲ့ကံနောက်ဘဝကိုမဖြစ်စေဘူးအဲဒီဘဝအတွင်းမှာအရင်တော့လှုပ်ခဲတဲ့ကံသူတခြားသက်ဆိုင်တဲ့အကြောင်းတရားတွေရရင်သူအကျိုးပေးနိုင်တယ်ပေါ့အဲ့ဒီဟာကိုကြတော့မြန်မာစကားကတော့သူကဟိုကံအကျိုးလို့မပြောတော့ဘူးသူဝတ်လို့ခေါ်သွားခေါ်လိုက်တာပေါ့အဲ့မှာအဲ့ဒါဝိပါကပါပဲဟိုကံဆိုတာအကြောင်းတရားကိုပြောတာဟိုမြန်မာကျတော့ကံလို့ပြောရင်အကြောင်းရဲ့အကျိုးတစ်ခါတည်းယူဆလိုက်တာဒါတော့ popular understanding ပေါ့အဲသူရဲ့စာပေအတိုင်းနားလည်ရမယ်ဆိုရင်က 간ဆိုတာကအကြောင်းတစ်ခုပဲအကြောင်းပဲအကျိုးမပါဘူးအကျိုးကိုဝိပါကလို့ခေါ်တယ်အဲ့ဒီဝိပါကထဲမှာမြတ်မာကဟိုဘယ်လိုထပ်ပြီးတော့ခွဲတော့ဆိုတော့ဟိုအကျိုးမပေးဘဲနဲ့သူဟာသူလွန်သွားတဲ့အဟောတိကံခေါ်တာပေါ့အဲ့ဒီကံဒါမျိုးကြတော့ကံခေါ်တယ်မချောင်လွဲနေတဲ့ဟာကျတော့ဝုတ်လို့ခေါ်တယ်ဒါကတော့မြန်မာကနားလဲဒီနားလဲလွယ်အောင်ကိုယ့်အကိုပြန်ပြီးတော့ရှင်းရှင်းပြတာရှင်းယူတာဒီအကျိုးပေးလိုက်တဲ့ကံလည်းပဲဝိပါကပါပဲအကျိုးမပေးတဲ့ဟာလည်းဝိပါကအကျိုးပဲအကျိုးတစ်ခုကသူကအကျိုးဒီပြန်ပြီးတော့ဟိုကိုခံစားရတဲ့တခုကတော့သူကအကြောင်းတွေအပြည့်စုံမရှိလို့ခံစားမခံစားရဘူး။ကြံမပေးဘူး။ဇကုတုတွေကသူ့ကိုလာပြီးတော့ဟန်ထားဟန်ထားထားတယ်ပေါ့။ဟန်ထားထားတယ်။အဲ့တော့ကိုမှငယ်ငယ်မှပါသလိုပြောကြတာကကိုတခုခုလှုပ်ရင်တတိထာမကောင်းတာမလှုပ်နဲ့။ဒါတွေကကိုပြန်ပြီးတော့ထောင်ယူရတယ်။ဟောမြတ်စွာဘုရားတော်မှဒီလိုဘုရားဖြစ်ပြီးတော့မှမချောင်လွဲနိုင်တဲ့ဒီခံရဲ့အကျိုးတရားတွေရှိသေးတယ်ဒါလေးသင်တာပါဒါလေးသင်တာဥပြီးတော့ကိုယ့်ရဲ့လောရကိုဂရုစိုက်အောင်ဒါလေးသင်ပေးတာဒါလေးသင်ပေးတာသူကအသက်ရှင်နေသေး၍အသက်ရှင်တဲ့လူနဲ့ပတ်သက်တဲ့ဒုက္ခတွေဒါတော့ခံစားရတာပေါ့တချို့ကြတော့ဝတ်မဟုတ်ဘူးတချို့ကြတော့သူကဥပမာအဒီယဟန္တာပုဂ္ဂိုလ်လည်းပဲယယဟန္တာဖြစ်ပေမဲ့ဒီခန္ဓာ၅ပါးရှိနေသေးတယ်ဆိုရင်ဒီခန္ဓာ၅ပါးပေးတဲ့ဒုက္ခတော့ခံရတာပေါ့ဥပါဒိဋ္ဌိကခေါ်တာပေါ့ဟုတ်တယ်မလားမရှိတော့စင်ဘုံတို့အမြဝေးလိုက်ရအောင်နော်စာအုပ်ရှိလားအစ်တာဝတ္တစာရှိလား How we shared that with အစ်တာဝတ္တစာဘုံဝမ်းမင်းတဦးဆောင်လားYou can share, you can share. Page number
Asayo Hotu Iyate Koyang Sapa Satana Deva Pasimha Uso Ikinai Iyadina Aukacatata Lai Sapa Lima Lai Sengkampa Nasena Lomai Sedi Jinta Satu
Sukuru kuwina sadhuma de bawandandaraya Sukhidika yuko bawang piwantana sidisani Changwadam pachayina chadarodama watandu Ayuwano sukhan bala
Sadhu, sadhu, sadhu.
Oh, I'm here. I'm here. I'm here. I'm here.